ခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်မြန်မာဘက်ကအားထုတ်ဆောင်ရွက်မှုတွေအရှိန်မြင့်ပြီးတော့လှုပ်ဖို့လိုတယ်လို့ကုလသမဂ္ဂလူညိုရေးကောင်စီကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးမောင်းတော်ဒေသမှာပြင်ဆင်နေတဲ့အခြေအနေတွေကိုလူညိုရေးကောင်စီဝင်ကိုယ်စားလှယ်ပြီးအင်္ဂါနေ့ကကိုရိုင်းတွ ီးပါလိမ့်မယ်
။ဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးဝါးဆုံးလူသားဘေးဒုက္ခလို့ဖော်ပြပြောဆိုနေကြတဲ့ရိုဟင်ဂျာပြည်ထနာကြီးကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဘလို့ကူညီနိုင်မလဲဆိုတာသိနိုင်ဖို့စူးစမ်းနေကြတဲ့လုံခြုံရေးကောင်စီသံတမန်အဖွဲ့ဟာအင်္ဂါနေ့တုန်းကမောင်တော်ဒေသကိုတွားရောက်လေ့လာခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာကြမဲ့ဒုက္ခသည်တွေကိုလက်ခံဖို့ပြင်ဆင်နေတဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းကိုလေ့လာခဲ့ကြသလိုပြန်ဝင်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရှိမရှိစီစဉ်မဲ့ NVC ကပြထုတ်ပေးရေးအစီအစဉ်တွေကိုလည်းလေ့လာခဲ့ကြပါတယ်။မောင်တော်ဒေသဘက်ကမြင်တွေ့ရတဲ့အခြေအနေတွေအရဒုက္ခသည်ပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့အရှိန်မြင့်လှုပ်ဖို့လိုနေသေးတယ်လို့လုံခြုံရေးကောင်စီကိုယ်စားလှယ်တွေကိုဦးဆောင်သူတယောက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Karen PS ကအခုလိုပြောကြားခဲ့ပါတယ
်။ I think today everybody has have brought home to them the scale of the challenge because the efforts we have seen from the Burmese have been pretty small scale
you know okay okay စင်ခေါ်မှုအတိုင်းဒါဘလောက်ကြီးမားနေလဲဆိုတော့ဒီကနေ့လူတိုင်းကောင်းနဲ့ထည့်သွားကြလိမ့်မယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့ကျမတို့တွေ့မြင်နေရတဲ့မြန်မာဘက်ကအထောက်ဆောင်ရွက်မှုအတိုင်းဒါကတိတ်ကိုနည်းလွန်ပါတယ်ပြန်လာမဲ့လူတတန်းလောက်ရှိနေတဲ့အချိန်မှာတနေ့ကိုအလွန်ဆုံးဒုက္ခတွေ300ပဲပြန်လက်ခံနိုင်မဲ့အခြေအနေဆိုတော့နေရာတိုင်းမှာအရှိန်မြင့်လှုပ်ဆောင်မှုလိုနေတယ်ဆိုတာတိတ်ကိုရှင်းပါတယ်
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေဟာမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးကောက်ဆစ်ဝစားမှရှိတဲ့ခူတူပလောင်ဒုက္ခသည်စခန်းကအခြေအနေတွေကိုအရင်လေ့လာခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးကောင်စီအမြင်နဲ့အဖွဲ့ဝင်ရုရှားနိုင်ငံဆိုင်ရာဒုတိယသံအမတ်ကြီးဒီမီထရီပေါ်လီယန်စကီကဒုက္ခသည်တွေကိုကူညီနိုင်ဖို့ဦးစားပေးလုပ်ရမယ်လို့အခုလိုပြောပါတယ
်။ I'm overwhelmed by the information. That's really very very touching, especially this refugee.
ဒီရတဲ့အချက်လက်တွေအထူးသဖြင့်ဒုက္ခသည်တွေရဲ့အခြေအနေကြောင့်ကျွန်တော်စိတ်ကိုစင်ကောင်းဖြစ်ရပါတယ်။ဒါကြောင့်ပထမဦးစားပေးရဲ့လှူရမှာကသူတို့ကိုကူညီဖို့ဖြစ်ပါတယ်။အချိန်မဆိုင်မဲ့လူသားချင်းစာနာရဲ့အကူအညီပေးနိုင်ဖို့ကအရေးကြီးဆုံးဖြစ်ပါတယ်။
လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ရဲ့နှစ်ရက်နေပါကြတဲ့မြန်မာနိုင်ငံခီးစဉ်ကနေမြန်မာအစိုးရအတွက်ဘလို့အကောင်းဆုံးအကူအညီတွေပေးနိုင်မလဲဆိုတာကိုအပြေချသွားကြမယ်အကြောင်းကိုလည်းသူတို့ခီးစဉ်အပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတပ်အမတ်ကြီး Karen PS ကအခုလိုရှင်းပြသွားပါတယ်။
ဖြစ်အားဖြစ်ရှင်းနိုင်ရေးကူညီမယ်လို့ဆုံးဖြတ်ချက်ချထားတဲ့အပိုင်းမှာအားလုံးညီညီညွတ်ညွတ်ရှိတယ်ဆိုတာကျမတို့ပြောထားပြီးသားပါအခုပြန်သွားပြီးသွားရင်ဘလို့အကောင်းဆုံးကူညီမလဲဆိုတာကိုစဉ်းစားသွားကြပါမယ်ပထမအဆင့်အနေနဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတွေကိုကူညီဖို့ဖြစ်ပါတယ်ဒီလောက်ကြီးမားတဲ့ပြဿနာကြီးကိုကုလသမဂ္ဂကသာဖြေရှင်းနိုင်မှာဖြစ်တာကြောင့်ကန့်သက်ချက်မရှိကုလသမဂ္ဂတွာလာနိုင်ခွင့်ရဖို့လည်းလုပ်ရပါမယ်
ဒေါက်တာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကအကြံပြုထားတဲ့အစီအစဉ်တွေကိုမြန်မာအစိုးရကအကောင့်ထဲပို့တဲ့နေရာမှာရောဒုက္ခသည်ပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူထားတဲ့အချက်တွေကိုလက်တွေ့လုပ်တဲ့နေရာမှာပါကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကူညီခြင်းနဲ့လို့လည်းပြောကြားသွားပါတယ်။ဒါရီမကပြန်လာမဲ့ဒုက္ခသည်တွေကိုကုလသမဂ္ဂအဖွဲ့အစည်းတွေကန့်သက်ချက်မရှိအခုအညီပေးနိုင်ရေးအတွက်ကုလသမဂ္ဂနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာကိုအမြန်ဆုံးလက်မှတ်ထိုးနိုင်ဖို့မျှော်လင့်ကြောင်းလည်းလုံခြုံရေးကောင်စီတန်တမန်တွေကပြောပါတယ်။သူတို့အဖွဲ့ဟာဧပြီလ30ရက်နေ့မှာနေပြည်တော်ကိုရောက်လာပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခသည်တွေပြန်လာနိုင်ရေးအတွက်လုံခြုံရေးအခြေအနေတိုးတက်အောင်လုပ်ဖို့အင်မတန်အရေးကြီးတဲ့အကြောင်းနဲ့ဒုက္ခသည်တွေထွက်ပြေးရလောက်အောင်စိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးမှုတွေအတွင်ပြောကြားခဲ့တယ်လို့လုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌပေရူးနိုင်ငံတန်အမတ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပြပါရယ်လူခွေချိုးဖောက်တယ်ဆိုတဲ့အထောက်အထားတွေရှိရင်မြန်မာအစိုးရကိုပေးဖို့နဲ့အသေးအချာစုံစမ်းစစ်ဆေးမှာဖြစ်ကြောင်းတောင်ဆန်းစုကြည်ဘက်ကတုံ့ပြန်ခဲ့တယ်လို့ဆိုပါရယ်လောလောဆယ်မှာတော့သူတို့အနေနဲ့တပ်သည့်အထောက်အထားတွေပြနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေမလုပ်ရသေးဘူးဆိုတာကိုလည်းတပ်အမတ်ကြီး Karen PS ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့လင်အကျန်းဖမ်းမှုဆွဆွဲချက်တွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့ဒီလိုပြစ်မှုမျိုးကိုပုံပုံပြင်းထန်စွာအပြစ်ပေးနေကြောင်းနဲ့မြန်မာ မတက်မတော်သမိုင်းမှာလိင်အကျန်းဖက်မှုတွေမရှိတဲ့အကြောင်းပြန်ပြောခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။2018ခုနှစ်ဩဂတ်စ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနေကြားဆောင်စခန်းတွေအပေါ်အာဆာရိုဟင်ဂျာအဖွဲ့ရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းမှုတွေဆောင်ရွက်ခဲ့ပါတယ်။အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ဆိုပြီးရိုဟင်ဂျာမွတ်စလင်9000နီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင်။